ရှိခိုင်ပြည်နယ်ကလက်နက်ကင်ပီဒီပခါရနဲ့ဆက်နွယ်နေတယ်လို့ဆိုရဲလက်နက်ကင်ဖွဲ့ရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေဆိုင်လှုပ်ရှားနေကြောင်းမြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ရှိခိုင်လက်နက်ကင်ဖွဲ့ AA နဲ့ရိုဟင်ဂျာလက်နက်ကင်ဖွဲ့ ARSA အဖွဲ့ဝင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေဆိုင်လှုပ်ရှားနေကြောင်းမြန်မာသမ္မတရုံးပြောခွင့်ရရဲ့ဒီသတင်းမှာအစောပိုင်းကပြောဆိုချက်ဟာအခြေအမြင့်မရှိတဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေဖော်ပြခဲ့ကြတာပါပြည်ပကလည်းနိုင်ငံအကြံဖက်အဖွဲ့အစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာမရှိသလိုလက်ခံထားတာမျိုးလည်းမရှိကြောင်းနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းနှဲဆက်တွေကမှလုံခြုံရေးအတွက်တတိကြီးကြီးထားစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်မြန်မာသမ္မတရုံးညွန်ကြားရေးမှူးချုပ်ဦးစော်ထေကတော့လွတ်လပ်ရေးနေ့ကဘူတီရောင်မြို့နယ်ကရဲကင်းစခန်းကိုတက်ခဲ့ခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ဟာ ARSA အဖွဲ့နဲ့ပြီးခဲ့တဲ့နှစ်ထဲတွေ့ဆုံခဲ့ကြတဲ့သတင်းတွေရရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တွင်စီးရဲလှုပ်ရှားမှုတွေမှာပူးပေါင်းဖို့ကြံစည်တယ်လို့ယုံကြည်ရကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းဆွဆွဲချက်ဟာအခြေအနေမရှိပဲရန်လိုရာရောက်တဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ကဖော်ပြခဲ့ပါတယ်။လက်တော်ဖြစ်ပေါ်နေတဲ့လက်နက်ကိုင်ပစ်ဒီပခါတွေဟာလည်းနိုင်ငံရေးလူမှုရေးပြဿနာတွေကိုအခြေခံပေါ်ပေါက်နေကြတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။